စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကယားပြည်နယ်လွိုက်ကော်မြို့ကနေပြီးတော့ရှမ်းပြည်နယ်စီဆိုင်မြို့ဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်8000ကျော်ဟာတောက်တုံးရေရှားပါမှုစာနယ်ရိက္ခာပြက်လက်မှုအခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်။နောက်ထပ်ရက်20လောက်အတွက်ပဲစားကုန်ပစ္စည်းတွေကျန်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကနေစုံစမ်းမေးမြန်းသတင်းပေးပို့ထားတာနန်းလောင်ပြပြပေးပါရှင်။
ပြခဲ့တဲ့ဇန်နဝါရီလကတည်းကကယင်းဒီဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားလွှိုက်ကော်တိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းသုံးပြီးတော့ဘုံကျဲတက်ခတ်တာကြောင့်လွှိုက်ကော်တစ်မျိုးလုံးနီးပါးဒေသခံတွေဟာပတ်ဝန်းကျင်စီဆိုင်မြို့နယ်ကခြေရော်တစ်ဖက်ထွက်ပြေးခွလုံလာကြတာအခုဆိုရင်3လလောက်ရှိသွားပြီဖြစ်ပါလေ။လွှိုက်ကော်မြို့ပေါ်အခြေအနေတည်ငြိမ်ကြပြုချိန်နေရပ်ပြန်သွားသူတွေရှိပေမဲ့လက်ရှိစီဆိုင်မြို့နယ်ထဲမှာစစ်ပြေးဒုက္ခသည်8000ကျော်ကျန်ရှိနေတယ်လို့စစ်ဆောင်အကူအညီပေးသူခွန်ကျော်ဆွေကပြောပါရယ်။
8000တကျော်လောက်တန်ပြီလေဗျ။ပြန်သွားတာကတော့တော်တော်များလာပြီဗျ။ဟိုပြန်သွားတာက2000နီးပါးလောက်ရှိပြန်သွားပြီဗျ။အခုအထူးသဖြင့်ကကြာတိုင်းခါကျတော့စားရေးတောက်ရေးကတော့တို့စကတ်မတော်မှာတော်တော်လေးအရေးခါဆိုလေဗျ။အဲနောက်ထပ်ရက်20လောက်ဆိုရင်တော့အရေးခါချိုးဆွနေရတော့ပြတ်နေတော့ဖြစ်သွားတယ်
။ဒုက္ခတဲ့တချို့ကသက်ဆိုင်ရာဆွေမျိုးအိမ်တွေနဲ့အိမ်ငါပြီးတော့နေထိုင်တဲ့သူတွေရှိသလိုစစ်ဆောင်အများစုကတော့ယာယီစခန်းတွေမှာနေထိုင်ကြပါတယ်။အင်္ဂါနေသူတွေကတော့ကိုယ့်အစီအစဉ်နဲ့စားတောက်နေထိုင်ကြရင်အချိန်ကြာလာလို့အဆင်မပြေမှုတွေကြုံလာပါတယ်။စခန်းမှာရှိတဲ့စစ်ပြေးဒုက္ခသည်တွေကြမှာလဲအစားအသောက်တွေမျှဝေနေရပြီးတော့ပံ့ပိုးကူညီမှုတွေအတော်လေးလိုအပ်တယ်လို့ကုကျော်ဆွေကပြောပါတယ
်။အခုလက်ရှိခြံတဲ့လူတွေကအများဆုံးဖြစ်တာကဒီမော့ဆိုတို့ဘရူဆိုတို့နောက်ပြီးတော့မူပြဲတွေပေါ့ဗျာ။အဲ့လူတွေအများစုခြံတယ်။ဒီလူရောရေချီဖြစ်တဲ့အတွက်ကြောင့်တို့ရေချီအတွက်ပံ့ပိုးကူညီမှုတွေတော့လိုတော့ပေါ့ဗျာ။သူတစ်စိတ်ကျွန်တော်စခန်းမှာဆိုရင်ရေချီတော်လိုတယ်ကဒီကိုကြီးပဲတရက် 5000 လောက်ကုန်တဲ့ခါကျတော့ရေချီတော့တော်တော်မလဲဘူးဗျာ
။ဒီမော့ဆိုမြို့နယ်ငွေတောင်ကျေးရွာအုပ်စုကနေစီဆိုင်ဘက်စစ်ဆောင်လာတဲ့ဒေသခံတို့ကတော့အလုတ်အကန်ဝင်ဝင်မရှိတာကြောင့်စားဖို့နေရတဲ့အတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်။
ကျွန်တော်တို့ဝိုင်းလုံးဝိုင်းစားဖို့ဗျာလက်လာလူရလေးပဲစားတာပေါ့ရမကျဘာအလုတ်ကန်မှမရှိဘူးဗျအခုကျွန်တော်တို့သူတို့လူကျန်းလာနေပဲကျွန်တော်စားကြရတယ်လေဝင်ငွေလည်းမရှိဘူးပေါ့နော်ဒီမှာကျတော့ပြောမဆိုရင်တချို့ဆိုရင်ကလေးလေးတွေရောပိုက်ကြီးတွေရောခက်ခဲတွေရောအများကြီးပဲဗျာကျွန်တော်လိုအပ်ချက်တော့အခုကျွန်တော်ရေးစားနိုင်ရိတ်ခါပေါ့
နောက်ထပ်လိုက်ကော်မျိုးကနေစီဆိုင်ဖက်စစ်ဆောင်လာတဲ့စစ်ဆောင်တူကတော့စစ်ဆောင်ပြည်သူတွေကြမှာလဲဖျားနာချောင်းဆိုးနေသူတွေများပြားနေပြီးဆေးဝါးအလုံးလောက်မရှိဘူးလို့ပြောပါတယ်
ဘုရားဆောင်တဲ့လူရများတယ်လည်းဒီလောက်ကြည့်လာတော့မှတ်တော့ဗျာနတ်ရှိနတ်ရှိလည်းရှိတယ်တကြီးရုပ်လည်းရှိတယ်ဗျဆမကြီးလည်းပြန်လာလာကြည့်တယ်ဒါပေမဲ့တိတော့လောက်မရှိဘူးဗ
ျကြားပြင်းနေမှာ2023ခုနှစ်မေလလောက်ကဒီမော့ဆိုဘောလ်ခဲနယ်ဖက်မှာကရင်နီဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့ပါတယ်အဲ့ဒီနောက်တဖြည်းဖြည်းတိုက်ပွဲဧရိယာကျယ်ပြန့်လာပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတာပါစစ်ဘေးတန်ကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေပေးလို့ရတိမ်းရှောင်ကြပါတယ်ယာယီစစ်ကန်းတွေမှာလက်နက်ကြီးကြားရောက်တာလေကြောင်းနဲ့ပုံကျတော်တွေကြောင့်အပြစ်မဲ့အရသာပြည်သူတွေတေဆုံးထိခိုက်မှုတွေရှိလာပြီးစစ်ဆောင်တွေတနေရပြီးတနေရပြောင်းရွှေ့ပြေးရှောင်ခဲကြတာဖြစ်ပါတယ်